ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မဲပရက်ွက်တဲကမြန်မာနိုင်ငံသားတွေအများစုနေထိုင်ရာအမိုက်ပုံကြီးရှိတဲ့နေရာနဲ့ဒီမကြာသေးခင်တုန်းကမြန်မာနိုင်ငံသားမိသားစု၄ဦးအသက်ခံရမှုဖြစ်ခဲ့တဲ့တဆိုင်လွတ်နေရာတွေကိုဒီဇင်ဘာလ25ရက် Christmas နေ့တုန်းကထိုင်းအာဏာပိုင်တွေပိတ်ဆို့ရှာဖွေပြီးတော့တရားမဝင်နေထိုင်သူ60နီးပါးကိုဖမ်းဆီးသွားခဲ့ပါတယ်မဲဆောက်မြို့မှာရာဇဝတ်မှုတွေမွေးရစေဝါရောင်းဝယ်မှုတွေနဲ့လူကုန်ကူးမှုတွေစတဲ့မှုခင်းတွေကိုဖြည့်ရှင်းဖို့ထိုင်းဒုရဲချုပ်နဲ့ဒေသဆိုင်ရာတာဝန်ရှိသူတွေရဲ့အရေးပေါ်အစည်းအဝေးတစ်ခုလည်းလုပ်ခဲ့ကြပါတယ်ဒီအကြောင်းကိုတော့ဒီထိုင်းခြေစိုက်ကျွန်တော်တို့ရဲ့သတင်းတောက်မအေးမှာဆက်ပြီးတော့ရှင်းပြပါလိမ့်မယ်ခင်ဗျာ
မဲဆောက်မြို့နယ်အတွင်းမှာစိုးဝါးလာတဲ့လူသတ်မှုတွေဖြစ်ထားတာမူရစီဝါရောင်းဝယ်သူတွေနဲ့မူရရာဇာတွေနဲ့ဆက်နွယ်သူတွေပုန်းခိုနေကြတာတရားမဝင်စီဝါရေးလုပ်ငန်းတွေကိုတရုတ်နိုင်ငံသားတွေအုပ်စုလိုက်လာရောက်ယင်းနှိမ့်မြုပ်နယ်လုကင်နေကြတာတွေကိုအပြတ်ရှင်းလင်းနိုင်ဖို့အတွက်ထိုင်းလုံခြုံရေးကောင်စီကဒုတိယရဲချုပ်ချက်လန်ကရက်စီဝရာခန်ကိုရိုင်းဆင်းလာပြီးတက်ခရိုင်ဒေသအတွင်းကအစ်မင့်အရာရှိတွေနဲ့အတူဒီအပိုင်းအတွင်းမှာပဲအရေးပေါ်အစည်းအဝေးလုပ်ခဲ့ပါတယ်ဒီနောက်မှာတော့မြန်မာမိသားစု၄ဦးတပ်ဖြတ်ခံခဲ့ရတဲ့လူသတ်မှုဖြစ်ပွားခဲ့တဲ့နေရာနဲ့မဲဆောက်မြို့တမြို့လုံးကအမိုက်တွေစွပုံစွပြစ်ရနေရဖြစ်တဲ့အမိုက်ပုံနေရာမှာနေထိုင်ပြီးရှာဖွေစားတောက်နေကြတဲ့တရားမဝင်မြန်မာရွှေပြောင်းလူသမားတွေကိုပိတ်ဆို့ဖမ်းဆီးခဲ့တဲ့အကြောင်းမဲပရက်ွက်မှာနေထိုင်သူတဦးကပြောပြပါတယ
်ဒီနေ့အဲ့ဒီအမိုက်ပုံမှာကအရာစုစုကဖမ်းဆီးခံတယ်ဒီနေ့ကလည်းအဲ့ဒီပုံကသူတို့ဖယ်လာတော့ခဏခဏဖယ်တော့ကအမဖယ်တဲ့သူတို့အဲ့ဘယ်နေရာမှာတပ်ဖို့ပြန်လာတာဆက်ပြီးတပ်ဖို့ပြန်လာတာအဲ့အမကပါရတယ်သူအစလားစတေးရတယ်ကောဘောဒီရတယ်အစားကြတောက်ကြရောအဲ့ဒီငပိငချောက်တို့တန်းကျင်ပြီးတော့အဲ့ဒီရတယ်ပြန်ပြီးတော့သူပြန်စင်ပြီးပြန်ဆက်စားတော့သူအမိုက်ပုံကဒီဇက်တဲ့နေရာဒီမှာတော့သူနေလိုက
်ဖမ်းခရသူတရားမဝေမြန်မာနိုင်ငံသားစုစုပေါင်း88ဦးဖမ်းဆီးခံခဲ့ရတာပါထက်ဆိုင်လူကရက်ွက်ကတော့မြန်မာမိသားစုဝင်၄ဦးတက်ခံရတဲ့နေရာဖြစ်ပြီးအဲ့ဒီလူတက်မှုအတွက်တန်တရားရှိသူတွေကိုတော့ထိုင်းနဲ့မြန်မာအာဏာပိုင်တွေကဖမ်းမိထားပါပြီ။မဲပအမိုက်ပုံမှာမြန်မာနိုင်ငံသားတွေတဲထိုးနေထိုင်နေကြတဲ့အတွက်ကျန်းမာရေးဆိုင်ရာကူးစက်ရောဂါတွေဖြစ်ပွားလာတာ၊ရာဇဝတ်မှုတွေများပြားလာနေတာဟာဒေသခံကြေးရွာသားတွေအတွက်အနေရတွေဖြစ်လာနေတာကြောင့်ရှင်းလင်းခဲ့ရတာဖြစ်တယ်လို့လည်းမဲဆောက်လူဝင်မှုကြီးကြပ်ရေးဦးစီးအရာရှိမာနယတနာပရာထိကပြောဆိုသွားပါတယ်မြမရွှေပြောင်းလူတမငါးသိန်းတဲ့မနေနေထိုင်လောက်ကင်နေတဲ့ထိုင်းမြမနေဆက်မြို့ဟာဖြစ်မြမနိုင်ငံသားအများစုအဝင်ထွက်လုပ်နေတဲ့နှစ်နိုင်ငံနေဆက်အဓိကနေရာတစ်ခုဖြစ်တယ်လို့တရားမဝင်နေထိုင်သူသိန်းနဲ့ချီပြီးရှိနေတာပါအဲ့ဒီထဲကအများစုဟာကြုံရကြပန်းအလုပ်တွေစိုက်ပျိုးရေးလုပ်ငန်းတွေနဲ့အထည်ချုပ်ဆက်ချုပ်လုပ်ငန်းတွေမှာလုပ်ကြတာများပါတယ်အခုဖမ်းဆီးတွေဟာတရားမဝင်နိုင်ငံသားသာကင်းစင်ရေးအတွက်လှုပ်ဆောင်တာဖြစ်တယ်လို့မူရစေဝါနဲ့ရာဇဝတ်မှုမှုကင်းတွေကြဆင်းအောင်ရည်ရွယ်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းထိုင်းအနာပိုင်တွေကဆိုပါတယ်မကြသေးခင်တုန်းကတော့မဲဆောက်မျိုးကမူရရာဇာလို့ထင်ရှားသူတို့ရဲ့နေအိမ်ကိုဝင်ရောက်ရှင်းလင်းရမှာမူရစေဝါတိုလောင်တဲ့နေရာတွေနဲ့မြေအောက်လှိုင်ကောင်းတွေကိုပါတွေ့ရှိခဲ့ပြီးမူရရာဇာကတော့တိမ်းရှောင်သွားတယ်လို့ဆိုပါတယ်အဲ့ဒီမူရရာဇာဟာထိုင်းမြန်မာနှစ်နိုင်ငံစလုံးရဲ့နိုင်ငံသားအတိမတ်ပြုလက်မှတ်တွေကန်ဆောင်ထားတယ်လို့လည်းထိုင်းအနာပိုင်တွေကပြောပြခဲ့ပြီးသူ့ရဲ့ပိုင်ဆိုင်မှုတွေကိုလည်းသိရှိခဲ့တယ်လို့သူ့ရဲ့အဓိကလက်ထောက်တွေကိုလည်းဖမ်းဆီးခဲ့ပါတယ်ဖက်ပြေးတိမ်းရှောင်သွားတဲ့အဲ့ဒီမူရရာဇာဆိုသူကိုတော့ဖမ်းဝရမ်းထုတ်ထားဆဲဖြစ်ပါတယ်ရှင်